COE မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးထုတ်ပြန်ပေးနေပါတယ်။ COVID-19 ကရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်မဆွမျက်မွန်ကဆက်တင်ပြပါမယ်ရှင်။ရီမန်းချက်ခုနှစ်ခု၊မဟာဗျူဟာ10ခု၊ဆောင်ရွက်မဲ့အစီအစဉ်36ခု၊ဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်တဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုစီမံကိန်းဒဏ္ဍာရီနဲ့စက်မှုဝင်ကြီးဌာနကထုတ်ပြန်ပါတယ်။အစီအစဉ်တွေရဲ့မှာဗဏ္ဍာရေးထောက်ပံ့မှုပေးပြီးစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရေးထိခိုက်နေတဲ့အလုပ်သမားတွေအိမ်နောက်စုတွေအတွက်ငွေကြေးအပါအဝင်ပံ့ပိုးကူညီမှုတွေပေးရေးကျန်းမာရေးစနစ်အားကောင်းခိုင်မာအောင်လုပ်ရေးစသဖြင့်ဒဏ္ဍာခွန်ခုခွဲထားပါတယ်။အဲ့ဒီထဲကစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းနည်းနည်းနဲ့ငွေချေးကအပါအဝင်တချို့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးကျန်တဲ့အစီအစဉ်တွေကိုတတ်မှတ်ချိန်ထားဆောင်ရွက်တောင်းတယ်လို့ဖော်ပြထားပါတယ်။COVID-19 ကြောင့်စီးပွားရေးအပေါ်ဆောင်ရွက်လို့မရနိုင်တဲ့ထိခိုက်မှုတွေသက်သာစီရင်နေမြမစီးပွားရေးနည်းမျှဆန်ဆန်ပြန်လည်နှလန်းထူလာနိုင်ရေးအတွက်အထောက်အကူဖြစ်တဲ့အစီအစဉ်တွေဖြစ်တယ်လို့နိုင်ငံတော်အတိုင်းအတာတောင်ဆန်းစုကြည်ကထုတ်ပြန်ချက်မှာပြောထားပါတယ်။အစိုးရထုတ်ပြန်တဲ့စီးပွားရေးအစီအစဉ်တွေအပေါ်စီးပွားရေးလုပ်ငန်းရှင်ဦးကျော်နေခင်ကကြေဆိုပေမဲ့လက်တွေ့ထိရောက်နိုင်ရေးအတွက်ဒီထက်မကငွေကြေးသုံးဆွဲဖို့မျှော်လင့်တယ်လို့ပြောပါတယ်
။တချို့ plan တွေကလည်းလှုပ်ဆဲတွေဖြစ်တယ်တချို့ plan ကလည်းကလှုပ်ပြီးသားတွေဖြစ်တယ်တချို့ကလည်းဆက်လုပ်မယ်ဆိုတဲ့ plan အများကြီးတွေ့ရတာပေါ့နော်ဥပမာကျွန်တော်တို့ဒီ100 billion မြန်မာကျပ်တွေဟိုပြီးတဲ့ဟာတွေကတော်တော်လုပ်နေပြီအခုလည်းရတဲ့လူတွေလည်းရနေကြပြီဆိုတဲ့ဟာတွေတွေ့ရတယ်ပေါ့နော် market response ကိုဖြစ်ဖို့အတွက်ကျွန်တော်က200 to 500 billion လောက်ဟာမျိုး fund size လုပ်ပေးမယ်ဆိုတာလည်းကောင်းတာပေါ့နော်ပြောရမယ်ဆိုတော့ဒီတဲ့ကိုစေသားမကချပေးဖို့ဟိုဖြစ်စေချင်တာပေါ့နော်နောက်တစ်ခါကျွန်တော်ဒီမြန်မာစီးပွားရေးဘဏ်နဲ့မြန်မာ agriculture development bank လို့ခေါ်တယ်မြန်မာလေယာဉ်စက်ပြူရေးဖွံ့ဖြိုးတွန့်တွေရေးဘဏ်ပေါ့နော်ဒီဘဏ်ကခုကိုပူပေါင်းမှုကကမ္ဘာဘဏ်အနေပြီးတော့အခုစီးမှုတွေလုပ်နေတာဒါဆိုတော့ဒီကောင်လည်းမြန်မာဆက်ဆက်ဒီမြန်မာကုမ္ပဏီဖြစ်သွားမယ်ဆိုရင်ဒါလည်းအများကြီးကောင်းတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီဟာလေယာဉ်ကဏ္ဍနဲ့စက်ပြူကဏ္ဍကိုပို့ပြီးတော့ကျွန်တော်ဒါချင်းဝေးတွေကစနောက်တစ်ခါကျတော့ဖြစ်ဖြစ်ဖြစ်တိုက်တဲ့အတိုးနှုန်းနဲ့ကြီးပေးပြီးတော့လုပ်သွားနိုင်မယ်ဟာမြင်နေရတော့ဒီဟာလေယာဉ်ကအများကြီးကောင်းတာပေါ့နော်နောက် credit guarantee ပေါ့နော်ကျွန်တော်တို့ကဒီ financial sector မှာ share ပိုင်းတွေလည်း credit guarantee ရှိတဲ့အခါကျတော့သူတို့နေနဲ့ပို့ပြီးတော့ဒီသူတို့ရဲ့လုံးတွေကိုပို့ပြီးတော့ manage လုပ်ရတာပို့ပြီးတော့ကောင်းလာတာပေါ့နော်ဒါဒီဒီ debt case နဲ့ပတ်သက်တဲ့ဟာလည်းကျွန်တော်တို့ကအများကြီးဒါ religious တွေလို့တွေ့ရပါတယ် digital bank ကိုလည်းကျွန်တော်တို့ပါတဲ့ချက်တွေလည်းကျွန်တော်တို့ໃຊတဲ့ချက်တွေလည်းအများကြီးရှိပါတယ်ဒီ challenge grant လုပ်ပြီးတော့တကယ် international player တွေပါလာပြီးတော့ကျွန်တော်ဒီ Alipay လို့ WeChat Pay လို့ဟာမျိုးတွေဒီ payment platform တွေပေါ်လာကျွန်တော်တို့လည်းအများကြီးဒါဝန်တာအမှန်ပေါ့နော်ဒီဒါ e-commerce platform တော့ဒါဆိုအားလုပ်တဲ့ဟာတော့ကျွန်တော်သိပြီးတော့သဘောမတူချင်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကိုလုပ်လိုက်ရင်ဆိုတော့ကြာဟိုဟာတကယ်မဖြစ်လာမှာဆိုရင်တော့ဒါမျိုးဆိုတာကျွန်တော်တို့ဒီ Alibaba လို့ဟာမျိုးဒါ private ကလုပ်တဲ့ဟာမှာဆိုရင်ပို့ပြီးတော့ဟို competitive ဖြစ်မယ်လို့ကျွန်တော်တို့ယူဆတာပေါ့နော်
သူတို့လုပ်မဲ့အစီအစဉ်တချို့ကလည်းခုနပြောသလိုပေါ့စတော့လုပ်နေပြီဆိုတော့အဲ့ဒီအစီအစဉ်တွေအားလုံးကတကယ်ပဲဒီဟိုထိခိုက်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးလက်တွေ့ထောက်ပံ့ရဖို့ရောမျှော်လင့်လားရှင့်
အကုန်လုံးကတော့ကျွန်တော်ထင်တယ်လေပေးနိုင်ဖို့တော့နည်းနည်းခက်တယ်ပေါ့နော် sector wise ကနေချီပီးချင်းဖြစ်သွားမှာပေါ့နော်ဥပမာဒီ infrastructure project တို့ဟာမျိုးဒီ healthcare ဘက်ကလိုဟာမျိုးဒီ community base ကလိုဟာမျိုးကနေပြီးတော့ပြန်သွားရင်အဲ့ရနေပြီးတော့မှခုနဒီဟိုခီးသွားလာမှုတွေဒီစားတောက်ဆိုင်တွေနောက်တစ်ခါကျ retail တွေပြန်တက်လာမယ် retail တွေပြန်တက်လာပြီးတော့မှခုနဒီ hotel sector တွေဟာတစ်ပြေးပြေးမှပြန်ပြီးတော့ improve ဖြစ်လာမယ်ဆိုတဲ့ဟာကြီးကျွန်တော်တွေ့ရအောင်ဒီအခွင့်အရေးကိုကျွန်တော်တို့အခုချိန်မှာယူရမယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ခါကျတော့ sector အတိုင်းကိုရောက်သွားဖို့ဆိုတာတော့ကျွန်တော်ထင်တယ်အချင်းကြီးတော့မဖြစ်နိုင်ဘူးပေါ့နော်။ခုနကကျွန်တော်ပြောလို့ပဲတစ်ဆင့်ပြီးတစ်ဆင့်ပါရောက်သွားမယ်။အဲ့တော့အဲ့လိုမျိုးရောက်တဲ့အချိန်မှာဒီအထူးခိုက်တဲ့နေဆုံး sector ကိုလည်းတနင်္ဂနွေမြောက်သူနေဆက်စိမ့်ဖြစ်အောင်တော့ fund allocation လုပ်ပြီးပေးတင်တယ်လို့တော့ကျွန်တော်မြင်ပါတယ်။တခုပဲပေါ့နော်ဆိုကျွန်တော်တို့ဒီစီးပွားရေးလောကအနေနဲ့ပြောလင့်တာကတော့ဒီအတရားကြီး package ကြီးတခုလုံးမှာ US 2 billion 3 billion လောက်တော့ရှိတယ်လို့တော့အပြင်မှာတော့ပြောနေတာနေကြားရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့ကျွန်တော်မတွေ့ရအောင်ဆိုတော့တကယ်ကိုကျွန်တော်တို့ 2 3 billion လောက်ကို project တွေအနေနဲ့သိတာ market ထဲကိုဒါအမြန်ဆုံးရောက်လာတယ်ဆိုရင်တော့ကျွန်တော်တို့ကပြင်မယ်ဆိုတာ relief ရမယ်ဒါနဲ့ပတ်သက်ပြီးတော့ဒီ business သမားတွေကတော့လိုပဲပြောဒီ covid ကိုရင်ဆိုင်ဖို့အကုန်လုံးပြင်ဆင်နေကြပြီဆိုတော့ဒီလိုမျိုး stimulus package တို့ဟာမျိုး market ထဲရောက်လာမယ်ဆိုရင်တော့ဒါနဲ့ wipe လုပ်မယ်လို့တော့ကျွန်တော်တို့ကပြောလိမ့်ပါတယ်ဆက်အဲ့တော့အစိုးရကိုကျွန်တော်တို့အတိုက်တွန်းမယ်ဆိုရင်တော့ဈေးကွက်ထဲကိုဒီများများလေးထည့်ပြီးဖို့ပဲကျွန်တော်တိုက်တွန်းချင်ပါတာပေါ့နော
်နိုင်ငံတကာစီးပွားရေးဆိုင်ရာပညာရှင်ဒေါက်တာဆော်နိုင်ကတော့အစိုးရထုတ်ပြန်တဲ့အစီအစဉ်တွေကရေပူရဆန်တဲ့အတွက်အလုံးစုံမပြည့်စုံဘူးလို့မြင်ပါတယ
်ဒီ covid 19မှာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုနောက်တစ်ခါလူတွေကိုနောက်တစ်ခါဝန်ထမ်းတွေကိုအလုပ်သမားတွေကိုတက်ရောက်မှုရှိတယ်အဲ့ဒါတွေကိုအစိုးရကသ ိပါတယ်ဆိုပြီးတော့တုံ့ပြန်လိုက်တဲ့တုံ့ပြန်ချက်လေးတစ်ခုလိုပဲမြင်မိတယ်ဒီတက်ပို့ပြီးကြဲပြန့်တဲ့ဒီတက်ပို့ပြီးပြည့်စုံတဲ့ဒီတက်ပို့ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နောက်ထပ် plan တွေအသေးစိတ်စီမံချက်တွေအများကြီးလိုဦးမယ်အခုက15မျက်နှာ plan ဆိုတာကတော့ဒီလောက်ခရမှာပေါ့သူတို့ကိုယ်တိုင်လည်းအားရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ
် overcoming as one ဆိုပြီးအစိုးရကအင်္ဂလိပ်လိုထုတ်ပြန်တဲ့ CERP အစီအစဉ်တွေထဲမှာနိုင်ငံသားယင်းနှိမ့်ညွတ်မှုတွေပိုရရှိအောင်ကုန်သွယ်ရေးပိုင်းပိုတိုးတက်အောင်လုပ်သွားမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်ယင်းနှိမ့်ညွတ်မှုတွေကိုမြင့်တင်မယ်ဆိုတဲ့ကဏ္ဍကိုဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့သတိထားတင်တာကိုလည်းဒေါက်တာစောနိုင်ကအခုလိုထောက်ပြပါတယ
်တချို့အခြေခံအဆောက်အအုံစီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့ရမှာအခြေအနေရရတူသုံးသပ်ဖို့နှိုင်းရှင်ဖို့နောက်ပြီးတော့အဲ့ဒီလို project တွေမှာဟိုလုပ်နေတဲ့အဖွဲ့အစည်းတွေကုမ္ပဏီတွေပြန်ဆိုင်ဖို့အတွက်ကိုအချိန်ပေးပြီးလုပ်ရတာရှိရမင်းမင်းမင်းမင်းမင်းမင်းမင်းလုပ်ဆိုပြီးတော့တချို့ကိစ္စတွေလုပ်လို့မရအောင်အဲ့တော့အဲ့ဒီဌာမျိုးတွေမှာတချို့အစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့လကောင်းတချို့တော့ဒီအဲ့ဒီအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေနှီးဆက်တဲ့ကုမ္ပဏီကြီးတွေကတော့လကောင်းအဲ့မင်းမင်းမင်းမင်းလုပ်ဆိုတဲ့ green light ပေါ့လေအဲ့လိုဟာမျိုးကိုသူကလိုချင်တဲ့အခါကျတော့အခုလိုမျိုး COVID-19 ဒီ economic relief plan ဆိုတဲ့ plan ထဲမှာအဲ့လိုလေးတစ်ချောင်းထည့်လိုက်တယ်အခြေခံအဆောက်အုံစီမံရေးတို့အများဆုံးအကောင့်တွေပေါ်ပါဆိုရဲခေါင်းစဉ်တွေတစ်လုံးတက်လိုက်တာနဲ့ဘာဖြစ်သွားလဲဆိုတော့ခုနပြောတဲ့ဟိုပြိုင်ဆိုင်မှုတွေအာမရှိတော့ဘူးနောက်တစ်ခါဟိုတခြားရှင်ပြိုင်ဘက်တွေအဆင်မင်းမရှိတဲ့အချိန်မှာပဲရော့အင်းလို့ဆိုပြီးတော့ချက်ချင်းตัวลบไปด้วยนี่ฉะไปไลฟ์โพสต์ตัวโกโหผิดพลาดနိုင်တယ်အဲ့တော့အဲ့လိုဟာမျိုးတွေကြတော့လေဟိုတတိထားစီခြင်းနဲ့အစိုးရကိုလေအဲဒီလိုမျိုးအခြေခံအဆောက်အုံစီမံကိန်းတွေကိုတော့ဟိုချက်ချင်းချက်ချင်းဟိုအကောင့်တွေပေါ်တဲ့ဆိုတဲ့ဟာမျိုးကိုနည်းနည်းတတိထားစီခြင်း
အစိုးရဌာနတိုင်းက2019-2020ဘတ်ဂျက်အတုံးစီကို10ရာခိုင်နှုန်းစီလျှော့ချပြီး COVID-19 အတုံးစီထဲထည့်ဝင်သုံးဆသွားရေးပါဝင်တဲ့ CERP အစီအစဉ်အလုံးကိုချက်ချင်းအမြန်ဆုံးဒါမှမဟုတ်2020ခုနှစ်မကုန်ခင်ဆောင်ရွက်ရမယ်လို့တတ်မှတ်ထားပါတယ်ရှင်ကျွန်မဆင်းရဲမော်ပါ